ပြီးခဲ့တဲ့ရက်ပိုင်းနေအတွင်းဖြစ်ပွားခဲ့တဲ့အကျဉ်းထောင်စုပူမှုတွေနဲ့ပတ်သက်ပြီးအပြစ်မှန်ပေါ်ပေါက်အောင်စုံစမ်းစစ်ဆေးသွားမယ်လို့မနေ့ကထုတ်ပြန်တဲ့သမရယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမရရဲ့လူငင်းတက်တာခွင့်နဲ့အကျဉ်းသားတွေတောင်းတဲ့ချီမကြခင်ကပြန်လွတ်ပေးခဲ့တဲ့အပေါ်မျှတမှုမရှိဘူးလို့အကျဉ်းသားတွေကပြောနေတာပါ။
အခုလိုစုပူမှုတွေနဲ့အာဏာပိုင်တွေရဲ့ကင်တွယ်မှုတွေအပေါ်အမြင်တွေကလည်းအမျိုးမျိုးရှိနေပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်ကဆက်ပြီးတော့ပြောပြပေးပါရှင်။ပြီးခဲ့တဲ့ဗိုလ်တပ်ခုနေ့နဲ့ကြာသပတေးနေ့တွေကမြန်မာနိုင်ငံတွင်းထောင်ချောက်ခုမှာစုပူမှုတွေဖြစ်ပွားခဲ့ပြီးအာဏာပိုင်တွေရဲ့နေနေမှုကြောင့်အကျဉ်းသား၄ဦးသေဆုံးခဲ့ရပါတယ်။ဒဏ်ရာရသူတွေလည်းရှိပါတယ်။ကလေးန
ခဲ့ရပါတယ်။တမရယုံရဲ့မနေ့တုန်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့စူပူတဲ့ထောင်တွေကွဲပြီမဲ့လဲတောင်းဆိုချက်တွေကတစ်ထပ်တည်းဖြစ်နေပြီးတချို့ထောင်တွေကစူပူမှုတွေမှာကျင်းသားတွေကလက်ကင်ဖုန်းတွေနဲ့လူမှုကွန်ရက်မှာ live stream တင်ခဲ့တာတွေရှိလို့စူပူမှုတွေအကြားမှာချိတ်ဆက်မှုတွေနဲ့သွေးထိုးလှုပ်ဆော်မှုတွေရှိတယ်လို့သုံးသပ်ကြောင်းဖော်ပြထားပါတယ်။လွှတ်တော်ကိုယ်စားလှယ်ဥဝေလိုင်ထွန်းကလည်းအကျဉ်းသားတွေလက်ကင်ဖုန်းအသုံးပြုတဲ့အချက်ကိုထောက်ပြပါတယ
်။ထောင်ကဖုန်းဆက်တယ်လို့မှမရပဲ။တက်ဆိုတွေကြည့်လို့ရတယ်။ဟောင်းမလေးစီတွေမလို့လဲသူတို့ရပြီဆိုရင်အချင်းကြီးကြတာလို့ပြောကြ
။ရွှေဘုံမြို့ကလူမှုကယ်ဆယ်ရေးအသင်းရဲ့ဥက္ကဋ္ဌဦးမျိုးမြင့်ကရွှေဘုံထောင်စုပူမှုနဲ့ပတ်သက်ပြီးတော့ VOE ကိုရှင်းပြပါတယ
်။တာဝန်ရှိသူတွေကိုပြန်လည်ပြီးတော့ခုခံတဲ့အတွက်အသင်းတို့ကဝင်စည်းမလို့ဖြစ်တဲ့အတွက်လက်မြစ်ပြရတဲ့အချိန်မှာထိရပဲရှိတာပါ။အင်းအားသုံးပြီးတော့ထိမ့်နေရတဲ့သဘောပါပဲဗျ။မထိမ့်နိုင်လို့ရှိရင်ဒီတက်ဒီဆိုးမဲ့အခြေအနေတွေဖြစ်ကုန်ပါလေ။အခုလေအဝင်းကျုပ်ကိုယ်တိုင်ရှင်းတာကိုလက်မခံတာပါ။အကျဉ်းသားတွေကမင်းတို့ဖြစ်ချင်းတော့တင်ပြပြီးဆိုတော့လက်မခံတာပါ
။လွှတ်တော်ကိုယ်စားလှယ်ဥတင်ထွေးကတော့အခုလိုထောင်တွေစုပူးမှုဖြစ်ရတာဟာဝန်ထမ်းတွေရဲ့ချုံးချက်ကြောင့်လို့ယူဆပါတယ
်။အခုလူရင်းစံတော်ကပြီးတဲ့ဟာလေးပဲသူပြည်ရေးဝန်ကြီးဌာနကိုကမရနေပြီးတော့သတ်မှတ်ချက်တွေနဲ့သူကဒါတွေသုတင်နေသုတင်မှုဟာကိုသူကလည်းဤရပြီလား။ပြည်ပေါ်မှာတော့လူဘကအကြိမ်ဝန်ထမ်းတွေချွင်းချင်းကြောင့်အမြမတောက်ဘူးဆိုတဲ့ပြဿနာပေါ်လာတယ်လူဘကအကြိမ်တော့ချင်းတယ်။အဲတော့ဒီကိစ္စကိုတရှိဌာနတွေနဲ့ရှင်းရမယ်
။ဘလို့နီးနဲ့လွန်ငင်းသက်တာခွင့်ကိုပေးတာလဲဆိုတာကိုမသိရလို့အကျဉ်းသားတွေမကြေမနက်ဖြစ်ရတယ်လို့ယူဆတဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်ဥအွန်လိုင်းဝင်းကသတင်းတောက်တွေကိုပြောပြပါတယ
်။ဆုတ်တဲ့ပေါ်မှာညံ့တော့မရှိဘူးလို့သူတို့အကျဉ်းသားတွေဘက်ကခံစားရတာ။အခုဒီဘလို့လွတ်လဲလွန်ငင်းချမ်းသာကိုပေးလဲဆိုတော့မသိရတဲ့အခါကျတော့အကျဉ်းသားတွေဘက်ကသူတို့မကြေနပ်လို့ဖြစ်ကြတယ်လို့ကျွန်တော်တို့ယူဆပါတယ်။
အကျဉ်းသားတွေကိုပြန်လွှတ်ပေးမှုမှာပွင့်လင်းမြင်သာမှုရှိတယ်လို့ APP နိုင်ငံရေးကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ရဲ့ခေါင်းဆောင်တူဖြစ်သူဥပိုလ်ကြီးက VOE ကိုပြောပါတယ
်ဒီအကျဉ်းသားတွေကိုလွှတ်ပေးတဲ့အခါမှာစီစစ်မှုပုံစံကပွင့်လင်းမြင်သာမှုမရှိဘူးဘလို့စီစစ်တာလဲဘယ်သူတွေကစီစစ်တာလဲဘလို့အကျဉ်းသားမျိုးကိုမှရွေးပြီးလွှတ်တာလဲဆိုတော့ပွင့်လင်းမြင်သာမှုမရှိတဲ့အပိုင်းကိုတော့ပြောတွေ့ရတယ်သို့ရကစီစစ်ရေးလုပ်မယ်ဆိုလို့ရှိရင်ဖြစ်နိုင်တဲ့ကအကျဉ်းသားစီစစ်ရေးကော်မတီလိုမျိုးဖွဲ့ပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့ဒီလိုပုံပွင့်လင်းမြင်သာတဲ့ဖြစ်စဉ်မျိုးကိုကျွန်တော်တို့ရနိုင်တယ်အဲ့လိုပြောဆိုလို့ရှိရင်အကျဉ်းသားတွေကလည်းသူတို့မလွှတ်ရင်မလွှတ်ရတဲ့အကြောင်းသိချာသိအောင်ဆိုတော့ဒီလိုမျိုးဖြစ်အောင်တော့ကျွန်တော်တို့စီစဉ်ရမယ်နောက်တစ်ခုကအကျဉ်းသားတွေဆန္ဒပြမှုကိုဖြိုခွဲတဲ့အခါမှာအကျဉ်းသားတွေတည်ဆုံတဲ့အဆင့်ကြီးဖြစ်လာတယ်။ဒါကကောင်းတဲ့အလားအလာတော့မဟုတ်ဘူး။ဒီလူလူရဲ့စိုးရိမ်မှုကလည်းပုံပြီးမြင့်တက်လာတယ်
။နှစ်ရှည်ထောင်တန်ချခံထားတဲ့တချို့အမှုတွေကရှော့ပေါက်ပေးတဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်ဥအွန်လိုင်းဝင်းကပြောပါတယ
်။အာရမပြုခြင်းနဲ့မရေမှုလို့ခါမျိုးလူတတ်မှုလို့ခါမျိုးပေါ့။ဒါမျိုးတွေကိုတော့ပြည်ချင်းချမ်းသာကိုပေးလိမ့်မရှိဘူး။ပြည်တန်လျှော့လိမ့်မရှိဘူး။သို့တော့ဒီနိုင်ငံရေးပြည်မှုပြည်တန်တွေနောက်တစ်ခါမွေးစည်းဝါးနဲ့ပတ်သက်ပြည်မှုပြည်တန်တွေအဲ့လိုပြည်မှုပြည်တန်တွေကိုတော့လျှော့လိမ့်ရှိတယ်။ဘာလို့လဲတို့ကနှစ်တည်းတအားကြတော့ဒုတိယကိုကျွန်တော်တို့ထောင်ထဲထည့်ထားကြတော့ဟိုပြင်ဆင်ဖို့အတွက်ထည့်ထားတာပေါ့။နှစ်40လောက်ထည့်ထားမယ်ဆိုလို့ရှိရင်ဒါပြင်ဆင်ဖို့မှမဖြစ်နိုင်တော့ဘောအောင်ဖြစ်စည်းသလိုဖြစ်သွားတယ်။အဲ့ဒီပေါ်မှာနိုင်ငံတော်ကပြည်တန်ချပြီးတဲ့အခါကျတော့ပြန်လျှော့ဖို့လိုတယ်လို့ကျွန်တော်တို့ကလည်းဒီစောက်
ပြီးခဲ့တဲ့ AP လကနေပြီးတော့အခုမေလအထိသမရရဲ့လွန်ငင်းသက်တာခွင့်နဲ့ပြန်လွှတ်ပေးခဲ့တဲ့အကျဉ်းသားပေါင်းက23,000ကျော်ရှိပါတယ်။မြန်မာနိုင်ငံတွင်းကအကျဉ်းထောင်နဲ့အလုပ်စခန်းပေါင်း63ခုမှာအကျဉ်းသားပေါင်း9,000ကျော်ရှိပါတယ်။တခြားထောင်တွေမှာလည်းစူပူမှုဖြစ်လာမှာကိုစိုးရိမ်ရလို့အခုလုံခြုံရေးတွေကိုတင်းကျပ်ထားပါတယ်။